သာသနာတော်နှစ် 2554 ခုနှစ်မြန်မာသက်ကရေ 1382 ခုနှစ်ပဇောင်မုံလာပြေကျော်3ရက်နေ့ခရစ်သက်ကရေ 2010 ခုနှစ်နိုဝင်ဘာလ24ရက်နေ့ဘုရားဟူးနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်အမွန်ဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတက်ကြီးမှာဓမ္မနန္ဒဝိဟာရကျောင်းတက်ကြီးဤဦးဇီဗရဏနာယကဆရာတော်ဘုရားကြီးများဤဘုန်းကြီးကံရဲ့မေတ္တာရဲ့ကိုမြှင့်ပြုပြီးတော့ကျင့်ပတ်ပြုလုပ်အပ်တဲ့ဘောဂဝိပဿနာအဋ္ဌံတရားစခန်းဖွဲ့မှာခဏသစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးသာဝတိပြမောဇေတဝံကျောင်းတော်မှာသရဲသောတော်မူနေတဲ့အချိန်အခါမှာသာဝတိပြတော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်ဒါကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကရာဂမိမဉ္ဇဏ်အနာဂမိမဉ္ဇဏ်အရဟတမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်ဒါကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယန္တိရပါစေသက္ကရာဂามိမဉ္ဇဏ်များယန္တိရပါစေအနာဂามိမဉ္ဇဏ်များယန္တိရပါစေအရဟတမဉ္ဇဏ်များယန္တိရပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်အားလုံးသောယောဂီအပေါင်းတော်ကောင်းတို့ဝိပဿနာတရားအလို့အထောက်တဲ့နေရာမှာတတိပဋ္ဌာဟံသိက္ခာအရေးကြီးပါတယ်တတိပဋ္ဌာမကိရင်ကိလေသာကြာဝင်တတ်ပါတယ်ဒါကြောင့်အမြဲတမ်းတတိပဋ္ဌာကိနေဖို့လိုတယ်တတိဆိုတာဟာမိမိရဲ့စိတ်ကိုပြုပြင်ပေးတတ်တယ်တတိလက်လွတ်ရင်စိတ်ဟာဘာနဲ့တူသွားသလဲဆိုတော့လေထဲမှာလွင့်နေတဲ့သကုံလေးလိုပဲတစ်ဖြတ်ဖြတ်ပြင်းမြောတတိထိန်ထားလိုက်မယ်ဆိုရင်ဘလောက်ပဲလေတက်ခတ်တည်ဖြစ်စေဒီညဉ့်ညလေးဖြစ်အဲဒါကြောင့်ယောဂီများဟာလည်းပဲဝိပဿနာတရားလို့အထုတ်တဲ့အခါမှာတည်ငြိမ်နေဖို့ဆိုတာတတိလိုအပ်တာပေါ့တတိနဲ့ထိုင်မှတတိကိမ့်မှတည်ငြိမ်မှုရှိတတိမကိမ့်ရင်မတည်ငြိမ်ဘူးမတည်ငြိမ်ရင်ဟာတတိအလေးတက်အားနည်းလို့ဒါကြောင့်တည်ငြိမ်နေရမယ်ရင်းကျက်နေရမယ်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကအိန္ဒြေကိုညီမြအောင်ညှိဖို့ပြောတဲ့နေရာမှာတတိနဲ့ထိမ့်ပေးဖို့ပြောပါတယ်မိမိရဲ့တတ္တမတတ္တဝရိယတတိသမာဓိပညာဆိုတဲ့အင်းဒီ၅မျိုးရှိတယ်။အဲ့ဒီ၅မျိုးမငြိရင်ဝိပဿနာတရားအလုပ်လုပ်ရတာအခက်အခဲဖြစ်တယ်။ဒါတော့ဒီတရား၅မျိုးကိုညီအောင်ဘာနဲ့ညှိမလဲဆိုတော့တတိနဲ့ပဲညှိပြရတယ်။ဒါတော့တတိဟာသမထအလုပ်မှလည်းပဲလိုအပ်တယ်လို့ဝိပဿနာအလုပ်မှလည်းပဲလိုအပ်တယ်။အဲဒါကြောင့်တတိလည်းမလုပ်ပါစေနဲ့မြဲတဲ့ဘုန်းကြီးတို့သတိပေးနေရခြင်းဖြစ်ပါတယ်။ကောင်းပြီဒီတော့သတိပဋ္ဌာန်တရားလေးကိုင်းပြီးတော့သွားတဲ့အခါလဲတတိ၊စားတဲ့အခါလဲတတိ၊နေတဲ့ထိုင်တဲ့အခါလဲတတိ။အဲ့ရမှာလဲနှောင်းနေတဲ့အချိန်မှာတော့မှသတိလေးကပ်ပြီးတော့နေဖို့လိုပါတယ်။သတိလေးကပ်တယ်ဆိုတာအတိလေးကပ်ထားတာပြောတယ်။အတိပမကံမလဲခန္ဓာမကံ ตติกัดပြီးတော့มาขันธ์ရဲ့ဖြစ်စဉ်လေးတွေကိုအကဲခတ်မိတယ်ตติမကတ်ရင်ขันธ์ရဲ့ဖြစ်စဉ်ကိုအကဲမခတ်မိဘူးဒါကြောင့်ตติกัดထားပြီขันธ์ရဲ့ဖြစ်စဉ်အကဲခတ်ခြင်းဟာญาณปริญญาอติเนอติလေးတွေရင်းကျက်အောင်ပြုလို့ဆောင်ရွက်ခြင်းပဲဖြစ်ပါတယ်ญาณปริญญาอติมาอติလေးတွေจွယ်ဝနေมาเจตนาปริญญาวิปัตตนาชุတဲ့လုပ်ငန်းมาမြန်မြန်ကြီးမဲ့ဖို့ရနိုင်တယ်ဒါကိုလည်းဘုန်းကြီးတို့အများအားပြောပြောပြနေရတာဖြစ်ပါဒီတော့မိမိတို့ရဲ့တဏ္ဍာမှာအတိလေးကတ်ထားပြီးမယ်ဆိုရင်တတိလေးကတ်ထားပြီးမယ်ဆိုလို့ရှိရင်ခန္ဓာရဲ့ယုတ်တရားကိုလည်းပဲယုတ်တရားပါပဲလို့သိခွင့်ရတယ်။နတ်တရားကိုလည်းနတ်တရားပါပဲလို့သိခွင့်ရတယ်။တတိမကတ်ရင်သိခွင့်မရဘူး။ဒါကြောင့်တတိကတ်ထားဖို့လိုတယ်ဒီတော့ယနေ့ဘုန်းကြီးတို့ပရိသတ်ဘုန်းကြီးကဝေဒနာနဲ့ပတ်သက်တဲ့ရှုပ်ပုံမှတ်ပုံလေးတွေပြောပြပေးမှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကသမာသနာတောက်ပါယဟန်တော်ရှင်မြတ်တွေကိုယဟန်တို့ကိုယ့်ရဲ့ခန္ဓာကိုသုံးသပ်မိကြပါရလားလို့တဏှိသောကာလမြတ်စွာဘုရားကမေးခဲ့ပူပါတယ်အဲဒီလိုမေးတဲ့အခါကျတော့ရဟန်းတော်ရှင်မြတ်တွေကမှန်လားပါရှင်ဘုရားတပည့်တော်သုံးသပ်ကြပါလေအဲရဟန်းတော်ရှင်မြတ်တွေကဘာမှပြန်မဖြေဘူးဘာမှပြန်မဖြေဘူးအဲဒီလိုပြန်မဖြေတဲ့အခါကျတော့ရှင်အနန္ဒာကလျှောက်ထားတယ်အရှင်ဖေယအရှင်ဖေယမေးတော်မူတဲ့မေးခွန်းကရဟန်းတော်ရှင်မြတ်တို့ရဲ့အရာမဟုတ်ပါဘူးအရှင်ဖေယရှင်းပြမှသာရဟန်းတော်ရှင်မြတ်တို့သိခွင့်ရမှဖြစ်ပါတယ်အဲဒီလိုအရှင်အနန္ဒာကလျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားတခင်ခရမြတ်ကြီးကရဟန်းတော်ရှင်မြတ်တို့ကိုခန္ဓာကိုယ်သုံးသပ်ပုံသုံးသပ်နည်းလေးတွေပြောပြဒါမြတ်စွာဘုရားသခင်ကရမြတ်ကြီးကပြောတယ်ခြေသားတို့မိမိတို့ရဲ့ခန္ဓာသည်ဘလောက်ပဲတဲ့ငယ်ငယ်ဘလောက်ပဲကြမ်းမရေကောင်းကောင်းဘလောက်ပဲခွန်အားပလတွေပြေဝပြေဝဒီခန္ဓာသည်ပြည့်ခြင်းတရားနဲ့ပတ်သက်နေတဲ့ခန္ဓာဖြစ်တယ်အဲ့ဒီကိုဆင်ခြင်ပေးပါနှလုံးသွင်းပေးပါသုံးသပ်ပေးပါဘုန်းကြီးတို့ပရိသတ်တွေလည်းပဲဒီနေ့မြတ်စွာဘုရားသခင်ကရမြတ်ကြီးဟောကြားတဲ့တရားကိုနားကြားတဲ့အခါမှာအရင်ဆုံးသုံးသပ်ရမှာကသေခြင်းတရားပဲဟောရလားသေခြင်းတရားကိုသုံးသပ်အဲဒီလိုသေခြင်းတရားကိုသုံးသပ်ကြည့်လိုက်တော့ဒီသေခြင်းတရားဟာဘာကြောင့်များဖြစ်နေရတာပါလဲလို့သေခြင်းတရားရဲ့အကြောင်းကိုရှာကြည့်လိုက်တဲ့အခါကျတော့ပရိစ္ဆသမုပ္ပါဒေသနာတော်မှာဇာတိလို့သာတွေ့တယ်ဇာတိဆိုတာခန္ဓာရတာကိုပြောတာဒါတော့ခန္ဓာရလို့သိခြင်းတရားတွေ့တာခန္ဓာမရရင်သိခြင်းတရားမတွေ့ဘူးဒါတော့သိခြင်းတရားတွေ့တာအိုခြင်းတရားတွေ့တာနာခြင်းတရားတွေ့တာသူ့ရဲ့အပြစ်ကခန္ဓာရရှိခြင်းရဲ့အပြစ်ပဲပါယောဂအကြောင်းညာယောဂအကြောင်းဆိုတာဒါကတိုက်ဆံမှုတစ်ခုပဲတကယ်တမ်းကျတော့ပူခြင်းတရားနဲ့တွေ့တယ်ဆိုတာလည်းခန္ဓာရရှိမှုရဲ့အပြစ်ပဲနာခြင်းတရားနဲ့တွေ့တယ်ဆိုတာလည်းခန္ဓာရရှိမှုရဲ့အပြစ်ပဲသိခြင်းတရားနဲ့တွေ့တယ်ဆိုတာလည်းဘာရဲ့ဖြစ်လဲခန္ဓာရရှိမှုရဲ့အပြစ်ပဲဒီလိုဆိုတော့ဒီခန္ဓာရထားခြင်းဟာမိမိတို့အတွက်ကောင်းကျိုးပေးမဲ့ခန္ဓာမှမဟုတ်ပဲပဲမကောင်းကျိုးပေးမဲ့ခန္ဓာပါပဲလို့အဲ့ဒီလိုသုံးသပ်ချက်ချလိုက်ပါ အဲ့ဒီတော့မြတ်စွာဘုရားကမေးရှိတဲ့ခြေသားတို့အဲ့ဒီခန္ဓာဟာဘာကြောင့်များရလာသလဲလို့သင်တို့ဆက်ပြီးတော့တွေးစမ်းဒီတော့ပရိစ္ဆာသမုပ္ပါဒေသနာတော်မှာခန္ဓာဒီဘာကြောင့်ဖြစ်သလဲဆိုရင်ကံကြောင့်ဖြစ်တာခန္ဓာဘာကြောင့်ဖြစ်လဲခန္ဓာရာကြောင့်အလုပ်တွေလုပ်ခဲ့လို့ခန္ဓာတွေဖြစ်တာတို့လိုလိုရကျင်လို့ရတာမဟုတ်ဘူးခန္ဓာရာချောင်းအလုပ်တွေလှုပ်ထားလို့ခန္ဓာဖြစ်အရင်တော့ကခန္ဓာရာချောင်းအလုပ်တွေလှုပ်ထားလို့ခန္ဓာဖြစ်တယ်အခုဘဝမှာခန္ဓာရာချောင်းအလုပ်တွေသာဆက်ပြီးတော့လှုပ်ကြအောင်မယ်ဆိုရင်နောက်လည်းပဲဒီခန္ဓာတွေပြန်ရအောင်ပါပဲဒီတော့မြတ်စွာဘုရားရဲ့ဘုရားဘာသာအလိုရပြောမယ်ဆိုလို့ရှိရင်ကောင်းကျိုးဆိုးကျိုးတွေဖြစ်လာခြင်းဟာဘယ်သူကြောင့်မှဖြစ်လာတာမဟုတ်ဘူးကိုကြောင့်ဖြစ်တာဘာသူမပြုမိမိမှုဆိုတာလို့ကောင်းကျိုးပဲရရဆိုးကျိုးပဲရရကောင်းကျိုးဖြစ်လာခြင်းသည်ကိုယ့်ရဲ့ဆောင်ရွက်ချက်ရဲ့အကျိုးဆက်ဆိုးကျိုးရလာခြင်းသည်လည်းပဲကိုယ့်ရဲ့ဆောင်ရွက်ချက်ရဲ့အကျိုးဆက်တွေပါပဲဘလို့ဘလို့မှပြည့်တင်နေကြမလို့ဘူးကိုယ့်တိုင်းဆောင်ရွက်ခဲ့လို့ရလာတဲ့အကျိုးဆက်တွေပဲလို့အဲ့ဒီလိုနားလည်လိုက်ပါနော်အဲ့ဒီတော့အရိကံဒီဘလို့ကြောင့်ဖြစ်တယ်လို့ကြည့်လိုက်တဲ့အခါကျတော့ဥပါဒံကြောင့်ဖြစ်တယ်ဘလို့ကြောင့်ဖြစ်လဲပရိစ္ဆသမုပ္ပန်နည်းနဲ့သုံးသပ်ကြည့်လိုက်တဲ့အခါမှာကံဆိုတာကအလုပ်တစ်ခုကိုလုပ်တာဥပါဒံဆိုတာကအစွဲတစ်ခုစွဲတာအစွဲတစ်ခုရှိလို့အလုပ်တစ်ခုလုပ်ဖြစ်တယ်အစွဲမရှိရင်အလုပ်ကိုမလုပ်ဖြစ်ဘူးအစွဲတရာဘာပြောတာလဲဒီလောက်ကမလို့ရမနေနိုင်တဲ့အစွဲလေးပေါ့နော်ဒီဆက်ဒီပါဠိလိုတော့ဥပါဒံပေါ့အဲ့ဒီဥပါဒံကဘယ်နှမျိုးရှိတယ်လဲဆိုရင်၄မျိုးရှိတယ်ဥပါဒနာပါဠိမြန်မာလိုဥပါဒံပါဠိပြက်ကဥပါဒံမြန်မာလိုကအစွဲအဲ့ဒီအစွဲကိုပါဠိလို၄မျိုးရှိတယ်နံပါတ်1ကကာမှုပါဒနာကာမှုပါဒံကာမှုပါဒနာကာမှုပါဒံနံပါတ်2ကဒိဋ္ဌုပါဒနာဒိဋ္ဌုပါဒံနံပါတ်3ကသီလပတုပါဒနာသီလပတုပါဒံပါရချိုင်းသီလပတုပါဒနာသီလပတုပါဒံနံပါတ်4ကအတ္တဝါဒုဒါတွေအတ္တဝါဒုပါဒနာအတ္တဝါဒုပါဒံ၄မျိုးရှိတယ်ဒါကောမြန်မာလိုပြောလိုက်မယ်ဆိုလို့ရှိရင်တည့်ရအသေးပဲတော့မဟုတ်ဘူးတင့်လျော်သလိုဘာသာပြန်လိုက်မယ်ဆိုရင်ကာမစရာကြိုက်နှစ်သက်တဲ့သဘောလေးကိုပြောတာဥပါဒနာကစွဲကြိုက်နှစ်သက်တဲ့အာယုံကလေးကိုစွဲနေတာကာမှုပါဒံပဲကိုကြက်တဲ့အာယုံကလေးတစ်ခုခုကိုစွဲနေခြင်းသည်ကာမှုပါဒံကြက်တဲ့အာယုံကဘာတွေလဲဆိုရင်လောကပညာအနေနဲ့အမျိုးမျိုးရှိတာပေါ့လေနော်ဒါပေမဲ့အဲ့ဒါကိုအချင်းချုပ်လိုက်မယ်ဆိုရင်သဘောတရားတရားပေါင်းကြည့်လိုက်မယ်ဆိုရင်နံပါတ်1အစင်းပေါ့အစင်းနဲ့ပတ်သက်လို့ကြိုက်စရာလေးတွေတွေ့တယ်မသားကလေးအစင်းသမီးကလေးအစင်းအသောဆောင်ကလေးအဝတ်ထည်ကလေးစသည်ဖြင့်ပေါ့ဘာပဲဖြစ်ဖြစ်မျက်စိနဲ့ကြည့်လို့ရတဲ့ဆင်းကလေးကိုစွဲတယ်သဘောကျတယ်နှိမ့်သက်တယ်စွဲတယ်သဘောကျနှိမ့်သက်တာကကာမစွဲတာကဥပါဒံအဆင်းကိုသဘောကျတယ်သဘောကျပြီးတော့စိတ်ထဲမှာစွဲနေတယ်အတဏ္ဍပတ်သက်လို့အတန်ကိုသဘောကျတယ်သဘောကျပြီးတော့စွဲနေတယ်ဘဒုတာဘဝသာတခြင်းသာစသဖြင့်ပေါ့နော်မြန်မာတခြင်းအင်္ဂလိပ်တခြင်းဘာပဲဖြစ်ဖြစ်ရုံရုံပြောတဲ့အတန်လေးဖြစ်ဖြစ်အကုတ်ကိုချုံချုံသာသာလေးပြောရင်သဘောကျတယ်ဉာဏ်ဉာဏ်တဏ္ဍပြောရင်မကြိုက်ဘူးဒါလည်းအစွဲတစ်မျိုးပဲနော်တကယ်ကတော့ချုံချုံသာသာပြောလဲအတန်ပဲဉာဏ်ဉာဏ်တဏ္ဍပြောလဲအတန်ပဲဘာဖြစ်လို့ကိုယ်ကချုံချုံသာသာပြောတာသဘောကျတယ်လဲ ချိုးချိုးသားသားပြောတာဘာဖြစ်လို့သဘောကျတယ်လဲအဲ့ဒါကိုကြိုက်တယ်အဲ့ဒီကြိုက်ကလေးကလည်းစွဲနေလို့ပေါ့ဟုတ်တယ်ပေါ့ကိုယ်စိတ်ထဲမှာဒီလိုပြောတာမှကောင်းတယ်လို့ထင်တယ်ဒါစွဲတယ်နော်အမှုမမမနေတဲ့လူကတော့ဘာမှပြဿနာမရှိဘူးချိုးချိုးသားသားပြောလဲပြီးတော့တာပဲကြံကြံတန်းတန်းပြောလဲပြီးတော့တာပဲဒါပေမဲ့တချို့ကအဲ့ဒီလိုမျိုးအစွဲလေးရှိတယ်ချိုးချိုးသားသားပြောမှကြိုက်တယ်ဆိုတဲ့အစွဲလေးရှိတယ်။ဒါအတန်းကိုဆွဲတာ။အဲဒီလိုပုံကောပြောကောသွားပြီးတော့ကြံကြံတန်းတန်းပြောမိရင်သိစင်မပြေတော့။ဘာဆွဲရှိတော့လဲမေးရင်အကြိုက်ဆွဲလေးရှိတယ်။ဒါကာမှုပါတယ်။ဘယ်ပုံမှာကြိုက်တာလဲအတန်းအာယုံပုံမှာကြိုက်တယ်။ဘာတချို့ကြတော့အနတ်အာယုံနော်။အနတ်အာယုံနဲ့ပတ်သက်လို့အကြိုက်ဆွဲလေးရှိနေတယ်။အရိချုပ်သလိုရှိရင်အနတ်နဲ့ပတ်သက်လို့သိပြီးတော့စိတ်ဆက်တည်းမဖြစ်ဘူးဘလို့နဲ့မဖြစ်ဖြစ်အမှုမမှန်မှန်ပဲနေလိုက်တာပဲတချို့ကြတော့စိတ်ဆက်တည်းဖြစ်တယ်မကောင်းတဲ့နိုင်ငံလေးမှာရလိုက်မနေနိုင်ဘူးကောင်းတဲ့နိုင်ငံလေးမှာဒါကြောင့်ကိုယ်ခန္ဓာကိုယ်ကိုယ်လည်းအမှုနဲ့သားလေးတွေနဲ့ကိုယ်နေတဲ့နေရာလေးတွေလည်းအနတ်သက်လေးတွေအမှုနဲ့သားလေးတွေစုဖြန့်ပြီးတော့ဒီလိုနေကြကိုကြိုက်တဲ့နိုင်ငံလေးတွေအနတ်နဲ့ပတ်သက်လို့စွဲနေတယ်အနတ်ပေါ့ကြိုက်ကြအစွဲအကြိုက်စွဲပေါ့အရသာလည်းဒီတိုင်းပဲတချို့ကဘာပဲဖြစ်ဖြစ်စားလို့ရတယ်တချို့ကအဲ့လိုမဟုတ်ဘူးစားရွေးတယ်ဒါတော့မကြိုက်ဘူးဟိုကတော့ကြိုက်တယ်ကြီးများတယ်ပေါ့နော်အဲ့ဒါဘာစွဲလဲအကြိုက်စွဲပဲဘယ်ပုံမှာကြိုက်တာလဲအရသာပုံမှာကြိုက်ကိုယ်နဲ့တိတ်တော်ရစားနိုင်ရမယ်ဆိုတဲ့စိတ်ပုံမျိုးတိတ်တော်ကမတိတ်တော်ကတကန်တာမတက်တက်တက်ကြိုက်ရင်သားလိုက်တာဒါဘာဆွဲတာလဲအကြိုက်ဆွဲဘယ်ပုံမှာဆွဲတာလဲအရသာပုံမှာဆွဲတာမတက်ပါဘူးဆိုလဲကြိုက်ရင်စားမိတာပဲဒါအကြိုက်ဆွဲလေးပေါ့အရသာပုံမှာဆွဲတဲ့အကြိုက်ဆွဲလေးတခြားတခြားပုဂ္ဂိုလ်ကအချီးတွေ့ပုံမှာဆွဲတဲ့ဆွဲလေးရှိတယ်အဲ့ဒါကအစဘလို့နေရာမျိုးမှာအဲ့လိုရတယ်အဝိကလည်းဘလို့အဝိကလေးမှာဝင်လို့ရတယ်ကားကလေးဆိုလည်းဘလို့ကားကလေးမှာစီးလို့ရတယ်စသည်ဖြင့်ပေါ့အဲဒီလိုထိတွေ့လေးနဲ့ပတ်သက်လို့အစွဲလေးတွေဖြစ်တယ်ဒါအကြိုက်ဆွဲပေါ့အစင်အတန်အနတ်အရသာတွေ့သည့်စရာအာယုံတွေနဲ့ပတ်သက်လို့ကိုကြိုက်တာလေးမှကိုသုံးဆောင်မယ်ဆိုတဲ့အစွဲလေးကြိုက်တာကတော့ဒါကြိုက်တာဒီတဏှာပေါ့နော်ကြိုက်တာကတဏှာသို့တော့ကြိုက်ရုံပဲကြိုက်တယ်ဆွဲမထားဘူးဆိုရင်တဏှာပဲဖြစ်တယ်ဥပါဒါမဖြစ်ဘူးတချို့တချို့ပုဂ္ဂိုလ်ကကြိုက်လဲကြိုက်တယ်ဆွဲလဲဆွဲတယ်သူလိုချင်တာဒါအဲ့ဒါမှမရရင်မယူဘူးအရိအယုံမှမရရင်မကြိုက်ဘူးအဲ့ဒါကြတော့အစွဲဖြစ်သွားတယ်အဲ့ဒီအစွဲဒီကမှုပါတယ်အဲ့ဒီအစွဲလေးဖြစ်သွားတော့ဘာဖြစ်တော့ဒီတိုင်းနေသလားမနေဘူးအရိအယုံကလေးမရရအောင်ဖန်တီးယူတယ်ဖန်တီးတာဒီကာမဘဝပေါ့ဟုတ်တယ်မဟုတ်ဖန်တီးတာဒီကာမဘဝဆွဲတာကဥပါဒါကြိုက်တာကတဏ္ဍာ။ဒါတဏ္ဍာဥပါဒကမ္မဘဝဆိုတာတကယ်တမ်းတသက်စီတာရေးထားပြီမဲ့လို့တကယ်တမ်းပြောကြသူဆိုလို့ရှိရင်တလုံးစီတလုံးစီပြောနေရတာကမှကြာသေးတယ်။ဟုတ်တယ်မဟုတ်လား။သဘောကျတယ်၊ကြိုက်တယ်၊ဆွဲတယ်။အဲ့ဒါလေးကိုကြည့်လို့မိတယ်။ကြည့်ကျင်တဲ့အရာလေးဖြတ်ကနေတွေ့လိုက်တယ်၊နှမ်းကြည့်မိတယ်။ဖြတ်ကနေတွေ့လိုက်တဲ့သဘောကျတယ်၊သဘောကျတာနဲ့တပြိုင်နက်လူကသာရှေ့ရောက်ချင်းရောက်သွားမယ်ခေါင်းကနောက်ပြန်ကြည့်မိတယ်ခဲ့မလားခေါင်းကနောက်ပြန်ကြည့်မိတယ်အဲ့ဒါဘယ်တော့မှမကြားလိုက်ဘူးနော်ဘယ်တော့မှမကြားလိုက်ဘူးချက်ချင်းကိုဖြစ်သွားတယ်အဲ့ဒီလိုနောက်ပြန်ကြည့်တာကကာမဘဝသဘောကျတာကဒဏစိတ်ထဲမှာစွဲသွားတာကဥပါဒဏနောက်ပြန်ကြည့်မိတာကကာမဘဝအဲ့ဒီလိုပဲအတန်ကလေးတစ်ခုကြားတယ်သဘောကျတယ်သဘောကျတာကဒဏစွဲသွားတာကဥပါဒဏတင်းတင်းချာချာကရုတ်တဆိုင်ကလေးနားဆိုင်မိတာကကမ္မဘော။ဒါကြောင့်မလို့ပြောနေတာကကြာသေးတယ်။ကမ္မဘောကိုချက်ချင်းရပါလား။အဲ့ဒါတဏှာဖြစ်လို့ဥပါဒံဖြစ်တယ်ဥပါဒံဖြစ်လို့ကမ္မဘောဖြစ်တယ်။အဲ့တော့အကြိုက်ဆွဲကပါလေ။ကာမကာမှုပါဒံပေါ့။ဟုတ်လားကာမှုပါဒံ။နောက်တစ်ခါဒုတိယကပါလေဒိဋ္ဌုပါဒံ။ဒိဋ္ဌိဆိုတာကအယူပေါ့နော်။အယူဝါဒကနေ့လောကကြီးမှာယူဝါဒဆွဲတယ်ဆွဲတဲ့ပုံစံတွေအများကြီးပဲရှိတယ်နိုင်ငံကြီးနဲ့ပတ်သက်ရင်လည်းကိုယ်ယူပါကိုမှန်တယ်ပေါ့ ဒီပိုင်းနဲ့ပတ်တိုင်းလဲကိုယ်ယူမှကုမှန်နေပေါ့နော်ကိုယ်ယူမှကုမှန်နေဆိုပြီးတော့ညင်ညာခုံကြတဏ္ဍာငနဲ့တဏ္ဍာငစိတ်ခင်းညာဖြစ်နေကြတာဒီဒါဒိဋ္ဌိဇွဲတွေပေါ့ဟုတ်လားအယူဝါဒဇွဲတွေပေါ့ကိုယ်ယူထားတဲ့အယူကိုမစွန့်နိုင်ဘူးဖြစ်အဲဒါလို့မစွန့်နိုင်တဲ့အတွက်တရားနဲ့တရားယူမတူသူချင်းပေါင်းလို့မရဘူးနောက်ဆုံးလက်ခွဲပြီးတော့ပြန်ပြုတ်တဲ့အတိအချင်းတွေဆိုးသွားတယ်ဒါအယူဇွဲတွေဒိဋ္ဌိဇွဲတွေပေါ့နော်ဒိဋ္ဌိဇွဲဒိဋ္ဌိဇွဲဆိုတော့ဒိဋ္ဌိဇွဲဆိုတဲ့နေရာမှာအယူဝါဒကိုလည်းအယူဝါဒကိုဇွဲတာလည်းဒိဋ္ဌိဇွဲနော်ကိုယ့်ရဲ့အတွေးခေါ်အယူဆာလေးတွေကိုဇွဲနေတာလည်းဒါလည်းပဲဒိဋ္ဌိဇွဲပါပဲကိုယ့်အယူဆာကဒီလိုသူများယူဆကဒီလိုအယူဆမတူဘူးဘုမဇနီးနဲ့ခင်မုံမင်းဖြစ်လက်ကစားတယောက်နဲ့တယောက်ယူဆမတူဘူးအယူဆမတူတော့သူကလည်းသူ့ယူမစွန့်ကိုကလည်းကိုယူမစွန့်ပฏิပက္ခတွေဖြစ်ဒါဥပါဒဥပါဒကြောင့်ကာမဘဝဆိုတဲ့ပฏิပက္ခအတ္တရာဆောင်းသွားတယ်ဥပါဒမဖြစ်ရင်ကာမဘဝအထိမရောက်ဘူးဥပါဒဖြစ်လို့ကာမဘဝအထိရောက်သွားတယ်အဲ့ဒါကြောင့်မလို့ဥပါဒံဆွဲကိုလျှော့နိုင်ရင်ကမ္မဘဝဆိုတဲ့ဆောင်ရွက်ချက်ကလေးတွေလည်းတဖြည်းဖြည်းညော့သွားတာပဲပရိပက္ခသန္တရာလေးတွေတဖြည်းဖြည်းညော့သွားတာဒါကြောင့်ကမ္မဘဝဆိုတဲ့ပြုလို့ဆောင်ရွက်မှုတွေဘာဖြစ်လို့ပြုနေကြတာတော့တနေ့တနေ့တရားနဲ့တရားညင်ညာခုံကြအနေဆုံးတော့အနည်းဆုံးတော့ညင်ညာခုံကြဒီတဲ့မကပြစ်ထန်လာရင်ရဖြစ်ကြတတ်ကြပုတ်ကြဒီနေ့မကပြင်းထန်လာလို့ရှိရင်တဏ္ဍာငံနဲ့တဏ္ဍာငံစိတ်ခင်းကြဒါရီရဒိဋ္ဌိဇောတွေပဲအဲ့ဒီဒိဋ္ဌိဇောတွေကြောင့်ကမ္မဘဝဆိုတဲ့ပြုလို့ဆောင်ရွက်မှုတွေဖြစ်လာကြတာကျွန်တော်တကနံပါတ်3ကသီလပတုပါဒသီလပတုပါဒဆိုတာကတော့သီလပဒပေါ့နော်သီလပဒသီလပဒဆိုတာတကယ်ပြောရဆိုရင်တော့ကြီးကြီးကျယ်ကျယ်တော့မဟုတ်ပါဘူးဝါသနာပေါ့ဝါဒနာစရက်အပြစ်အပေါင်းမျိုးပေါ့အဲ့ဒီကြီးကြီးကျယ်ကျယ်မဟုတ်တဲ့ဝါဒနာကလည်းစွဲလာပြီဆိုရင်တော့အန္တရာယ်ကြီးတယ်သူ့ဝါဒနာသူ့အကျင့်ကိုမဖြောက်ဘူးမဖြောက်တော့ဝါဒနာချင်းမတူစရက်ချင်းမတူအကျင့်ချင်းမတူတဲ့အခါကျတော့ဒါလည်းအဆင်မပြေဘူးအဲ့ဒီဝါဒနာအားလျော်စွာဆောင်ရွက်မှုတွေဖြစ်လာတယ်အကျင့်အားလျော်စွာဆောင်ရွက်မှုတွေဖြစ်လာတယ်ဘလို့ပဲသူများကဒီလိုဘာလို့ပြောပေမဲ့ကိုလည်းမခံဘူးကိုယ်ကျင့်တိုင်းကိုယ်ဝါဒနာတိုင်းဒီလိုပဲနေကြတာအဲဒီလိုနေရင်ကနေပြီးတော့ကာယကံဝစီကံမနောကံနေမလုံးတင်တာတွေလုံးမိသွားကြတာအဲဒါကြောင့်ဒါလည်းဥပါဒနာပစ္စယကမ္မဘောပဲပေါ့နောက်တစ်ခါအတ္တဝါဒုပါဒံအတ္တဝါဒကငါပေါ့ငါဆိုသူကြတော့ငါဆိုအတ္တကြီးတယ်ဆိုတာအဲ့ဒါငါမကငါသိတယ်ငါတတ်တယ်ငါတော်တယ်ငါပြောရမှနားထောင်ငါပြောမပြောနဲ့သောချုပ်တာခံဘာကမတော်လန်နဲ့ဆိုတာမျိုးအတ္တဝါဒသိကြီးရယ်အဲ့ဒီအတ္တကြီးစွာလာပြီဆိုလို့ရှိရင်လည်းပဲလမ်းမကိုရောက်တယ်ကမ္မဘောအတ္တကြီးတာကအတ္တကြီးစွာတာကဥပါဒါကအတ္တဝါဒုပါဒါဒါကိုယ်ကိုယ်တိုင်းကိုယ်ကိုယ်ကိုအတ္တကြီးတာကဒါကိုယ်နဲ့ပတ်သက်တဲ့အတ္တကိုယ်မိမိဆိုတဲ့အတ္တပေါ့မိမိဆိုတဲ့အတ္တမိမိဆိုတဲ့အတ္တတွေမကဘူးတချို့ကမိမိနဲ့ပတ်သက်တဲ့အတ္တငါသားမငါသားငါသမီးမငါသမီးငါသားမတော်တယ်သူများသားကအလကငါသမီးမတော်တယ်သူများသမီးကအလကသတိဖြစ်ပေါ့နော်အဲဒီလိုမိမိနဲ့ပတ်သက်တဲ့ပုံကိုယ်တွေပေါ်မှာလဲအတ္တဆိုတဲ့အစွဲတွေရှိတယ်အဲ့ဒါတွေအလုံးကအတ္တဝါဒုပါဒံအဲဒီအတ္တဝါဒုပါဒံလေးဖြစ်လာပြီဆိုလို့ရှိရင်လည်းပဲကာမဘဝဆိုတဲ့ကာယကဝစီကမနောကံတွေနဲ့ပြုလို့ဆောင်ရွက်မိတတ်တာပဲအဲဒီလိုပြုလို့ဆောင်ရွက်တဲ့အခါကျတော့တချို့တချို့ကအကုသိုလ်ပြုတယ်မသိမတင်တာတွေပြုတော့အကုသိုလ်ဖြစ်သွားတာပေါ့အကုသိုလ်ဖြစ်တော့ကမ္မဘဝပြည့်စည်ရပဲရောက်မလဲအပယ်လေးပါရောက်အပယ်လေးပါရောက်မှာပေါ့နော်တချို့တချို့ပုံကိုယ်တွေကြတော့အစွဲတော့အစွဲပဲဒါပေမဲ့အဲ့ဒီအစွဲကြောင့်ကုသိုလ်ပြုတာလည်းရှိတယ်ပေါ့ဆိုကြပါစို့အကြိုက်ဆွဲကသိများတဲ့အခါကျတော့ ကောင်းကောင်းနေခြင်းနဲ့ချမ်းသာသာသာနေခြင်းနဲ့လူ့ဘဝနဲ့နေရတာအားမရဒီနဲ့ချမ်းသာတဲ့လက်ပြေသွားခြင်းနဲ့ဒါမျိုးတွေပေါ့ဟုတ်လားဒါပါဆွဲလဲအကြိုက်ဆွဲလူ့ဘဝမှာလူစည်းစိမ်ခံစားရတာအားမရဘူးလက်စည်းစိမ်သွားပြီးတော့ခံစားခြင်းနဲ့ဆိုတော့လက်ပြေရောက်အောင်လုပ်တယ်လုပ်တာပေါ့လက်စည်းစိမ်ခံစားခြင်းတာကတဏှာစောစောလန်းလန်းဖြစ်တာကကာမှုပါဒံနတ်ပြည်ရောက်ကုသိုလ်တွေလုပ်တာကကာမဘဝနတ်ပြည်ရောက်သွားတာကဇာတိကြောင့်ရဆက်တဲ့မှုကအဲ့ဒီလိုသဘောပေါက်ပေါ့နော်တေချောကဒိဋ္ဌုပါဒံအစွဲဒိဋ္ဌုပါဒံအစွဲဒိဋ္ဌုပါဒံအစွဲကြောင့်မမမကံနေစွဲပြီးတော့မမမကံနေအယူအဆတွေနဲ့အကုသိုလ်တွေပြုအကုသိုလ်တွေပြုပြီးတော့အကုသိုလ်တွေပြုတာကကာမဘဝအပယ်လေးပါးရောက်တာကဇာတိအကုသိုလ်ပြုရင်ဇာတိအပယ်လေးပါးဇာတိရောက်ပါတယ်တချို့ကြတော့လည်းပဲဒိဋ္ဌိတော့ဒိဋ္ဌိပဲဒါပေမဲ့လို့လည်းပဲကောင်းတာပြုတာလည်းရှိတယ်ဥပမာဆိုကြပါစို့သားဆိုတဲ့ဆွဲသမီးဆိုတဲ့ဆွဲဒါကိုခေါင်းကြီးတို့ဒိဋ္ဌုပါဒံဖြစ်နေတယ်ယူမယ်ဆိုယူလို့ရပါတယ်။သားကလေးကျမ်းပါဖို့ဆုံးကျွေးတယ်ကုသိုလ်ပြုတယ်။သားကလေးကျမ်းပါစေချင်တာကတဏ္ဍာ။သားဆိုတဲ့ဆွဲကဒိဋ္ဌိနော်။ကုသိုလ်ပြုတာကကာမဘဝ။အစွဲတော့ဆွဲပဲဒါပေမဲ့ဒီဆွဲမျိုးကြတော့ကုသိုလ်ဖြစ်သွားတယ်။ငါသားလေးစင်စင်ရဲရဲနေရမှာစိုးရင်လို့ဘလိုနည်းနဲ့ပဲစီပွားရှာရရှာရရှာမယ်ခိုးဆိုတိုက်ခိုက်မတရားသဖြင့်စီပွားရှာတာမျိုးကြတာအကုသိုလ်ပေါ့ကိုယ်နဲ့ကိုယ်နေရင်လုံလုံလောက်လောက်ဖြစ်တယ်ချမ်းချမ်းသာသာနေလို့ရတယ်တက်တော့တက်တာနေလို့ရတယ်သားတွေသမီးတွေလည်းကြတော့ဝရေကြီးကခက်ခဲဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ငါးပါးသီလလည်းမရှောင်နိုင်တော့ငါးပါးသီလကိုဖောက်ပြက်ပြီးတော့မရရရှားတော့တာပေါ့မရှားရင်လည်းပဲตาကလေးရဲ့မျက်နှာသမီးကလေးရဲ့မျက်နှာညှိုးမှစိုးတော့ตาကလေးသမီးကလေးတွေချမ်းချမ်းသာသာဖြစ်ပါစေခြင်းအကျုံးကကိုကအနစ်နာခံပြီးတော့စီပွားရေးကိုမရရတဲ့နည်းနဲ့ရှားဖွေလိုက်ရတယ်မရရတဲ့နည်းနဲ့ရှားဖွေလိုက်ရပြီဆိုကြတဲ့ကအမားရွင့်နေပါလာပြီအကုသိုလ်ဖြစ်သွားပြီအဲ့ဒီတော့သားဘောမှာသမီးဘောမှာဆွဲတာကဒိဋ္ဌုပါဒံမတရားသဖြင့်မရရတဲ့နည်းနဲ့စီးပွားချတာကကာမဘဝဘယ်ရောက်မလဲအပယ်လေးပါရောက်ကာမဘဝဖြစ်เสียအပယ်ဇာတိဒီလိုရောက်လာတာကိုနော်အဲ့တော့သားကျမ်းပါခြင်းလို့သားကျမ်းပါစေခြင်းလို့သမီးကျမ်းပါစေခြင်းလို့ချမ်းသာစေခြင်းလို့သံဝဲပဲအောင်စေခြင်းလို့စသည်ဖြင့်ကုသိုလ်ပြုတယ်။ဒိဋ္ဌိတော့ဒိဋ္ဌိပဲဥပါဒါတော့ဥပါဒံပဲဒါပေမဲ့အကုသိုလ်တော့မဖြစ်ဘူး။ဘာဖြစ်သွားလဲ?ကုသိုလ်ဖြစ်သွား။ကုသိုလ်ဖြစ်သွားတဲ့အတွက်ကမ္မဘဝတည်းကုသိုလ်။ကမ္မဘဝဖြစ်เสียဇာတိဘယ်ပုံမှာပရိသတ်နေနေမလဲ?လူဘုံတတ်ဘုံဒုက္ခတိဘုံ။နိဗ္ဗာန်တော့မရောက်ဘူးမရောက်ပြီပဲလို့လည်းပဲကောင်းတဲ့ဘဝတော့မရောက်ဘူးလားရောက်။အဲဒီလိုတော့ရှိတာပါနော်။အဲဒါကြောင့်မလို့ခွန်ကြီးတို့အကုသိုလ်ကိုကြောင်းပြီးပြီးတော့ကုသိုလ်ဖြစ်တာမျိုးလို့ကုသိုလ်ကိုကြောင်းပြီးပြီးတော့အကုသိုလ်ကိုဖြစ်တာမျိုးလို့ပဋ္ဌာန်းမှာဥပနိတိယတတ္တိဥပနိတိယပစ္စည်းမှာဟောထားတာထင်ရှားရှိပါပရိမာပရိမာကုသလဓမ္မပစ္စည်းမာနပစ္စည်းမာနအကုသလနာဓမ္မနာကုသိုလ်ပြုတ်ပြီးတော့အကုသိုလ်ဖြစ်တယ်အကုသိုလ်ပြုတ်ပြီးတော့ကုသိုလ်ဖြစ်တယ်ဆိုတာမျိုးပေါ့အခုလည်းပဲသာသမီပေါ်မှာဆွဲတာကအကုသိုလ်အဲဆုံးကျွေးတယ်လူတွေတန်းတယ်ဆိုတာကကုသိုလ်သာသမီပေါ်မှာဆွဲတဲ့ဒိဋ္ဌိကအကုသိုလ်ဥပါဒံဒါပေမဲ့ဆုံးကျွေးတဲ့လူတွေတန်းတယ်ဆိုတာကကုသိုလ်အကုသိုလ်ကိုကြောင်းပြီးပြီးတော့ကုသိုလ်ပြုတယ်ကုသိုလ်ပြုတဲ့အတွက်အကျိုးပေးရဌာနသည်ဒုက္ခတိအချင်းကြီးတော့မဖြစ်ဘူးပေါ့နော်နိဗ္ဗာန်မရောက်ပေမဲ့ဒုက္ခတိဘဝတော့ရောက်တယ်ပေါ့အဲ့ဒါဒီကမ္မဘဝဖြစ်เสียဇာတိပါပဲအခုနပြောခဲ့တဲ့အတ္တသီလပတုပါဒံဝါဒနာဒလိစေယတချို့တချို့ကအကုသိုလ်ဘဝဝါဒနာပါတယ် အာဂုတလောဘဝါဒနာပါရဲ့ပုဂ္ဂိုလ်ကလည်းပဲအာဂုတလောဘဝါဒနာသည်သီလပရိပါရဲ့နော်သီလပရိပါရဲ့တခုတော့ရှိတဲ့ဒီနေရာမှာဝါဒနာဆိုပေမဲ့သီလပရိပါရဲ့ဆိုတဲ့နေရာမှာကုသိုလ်ဝါဒနာမျိုးကိုတော့သီလပရိပါရဲ့အဖြစ်နဲ့ယူတာမလို့ရပါဘူးဘယ်လိုဝါဒနာမျိုးကိုသီလပရိပါရဲ့အဖြစ်နဲ့ယူတယ်လဲဆိုတော့မာယွင်းသောအလေးအကျင့်လေးကိုအမှန်လို့ထင်တဲ့ ဝါဒနာအဲဒီလိုလေးတော့မှတ်လိုက်ပါနော်သူရဲ့ဝါဒနာသည်သူရဲ့သဘောပေါက်ချက်ကြသည်မှန်သလားဆိုတော့မမှန်ဘူးဥပမာရှိတော့ကခွေးလိုကျင်တာတို့နွားလိုကျင်တာတို့စသဖြင့်ဒါတွေရှိတယ်ပေါ့နော်ဥပမာဒီခေတ်မှာဆိုလို့ရှိရင်လည်းပဲဆိုကြပါစို့အနာကိုယ်ကလို့ချမ်းသာတယ်ဆိုတာမျိုးပေါ့နာကိုယ်ကမှချမ်းသာတယ်ဒါမှားရင်တော့ယူစားတယ်ပေါ့ အဲ့ဒီမာယင်သောယူစတွေကိုပဲအမှန်လို့ထင်လိုက်တာသည်ဒါသီလပရိပါဒ်နော်မာယင်သောယူစကိုအမှန်လို့ထင်တာသည်သီလပရိပါဒ်မှန်သောယူစကိုအမှန်လို့ထင်တာကသီလပရိပါဒ်နဲ့မှမပါဘူးအဲ့ဒါကြတော့တတ္တာလို့ခေါ်တဲ့ယုံကြည်မှုပေါ့အဲ့ဒီလိုလေးတော့ခွတ်မှတ်ပေါ့အဲ့တော့ဒီနေရာမှာသီလပရိပါဒ်ဆိုတာကမာယင်သောယူစအဲ့ဒါလေးကိုအမှန်လို့ထင်ပြီးတော့စွဲတာသည်သီလပရိပါဒ် အဲ့ဒီသီလပရိပါဒ်အကြောင်းပြုပြီးတော့တချို့လဲအကုသိုလ်ပြုတာရှိတာပေါ့အများကြီးတော့အကုသိုလ်ဖြစ်တာများပါတယ်တခါတည်းရလဲကုသိုလ်ပြုတာလေးတွေလဲရှိတတ်ပါတယ်နော်ကုသိုလ်ပြုတာလေးတွေလဲရှိတတ်ပါတယ်အကုသိုလ်ပြုမယ်ဆိုရင်တော့ကမ္မဘဝဖြစ်เสียပဲဇာတိပေါ့ကုသိုလ်ပြုရင်တော့ကမ္မဘဝဖြစ်เสียသုခတိဇာတိပေါ့အတ္တဝါဒုပါဒ၅ဆွဲ၅ဆွဲ၅ချမ်းသာဖို့၅ကြမ်းပါဖို့၅ဆွဲသည်အကုသ ကာမဘဝဆိုတဲ့နေရာမှာတချို့တချို့ကငါဆွဲအကြောင်းပြပြီးအကုသိုလ်လုပ်တယ်တချို့တချို့ကငါဆွဲအကြောင်းပြပြီးအကုသိုလ်လုပ်တယ်အကုသိုလ်လုပ်ရင်ကာမဘဝဖြစ်စေရာအပေဇာတိကုသိုလ်လုပ်ရင်ကာမဘဝဖြစ်စေရာဒုက္ခရိဇာတိအဲ့ဒီလိုအကြောင်းကျိုးဆက်သွယ်မှုလေးတွေရှိပါတယ်အားလုံးချုပ်ပြီးတော့ကျင့်လိုက်တဲ့အခါကျတော့ကာမဘဝဖြစ်တာဟာတဏှာဖြစ်ုံနဲ့တော့ကာမဘဝမဖြစ်ဘူးเนาะတဏှာဖြစ်ုံနဲ့တော့ကာမဘဝမဖြစ်ဘူးဒီတော့မှဘလူဈာကံလေးထည့်ပေးတာလေဥပါဒာပရိစ္ဆသမုပ္ပါကသိက္ခာအဓိပ္ပာယ်ရှိပါတယ်လောလောပြောမယ်ဆိုရင်တော့ဥပါဒာသည်အစွဲဆိုတာကမလို့ရမနေနိုင်တဲ့အဆင့်ပေါ့ဒါကိုပြောတာပေါ့တဏှာကသဘောကြတယ်ကြိုက်တယ်ဥပါဒာကြတော့မလို့ရရင်မနေနိုင်ဘူးမရရင်မဖြစ်ဘူးမခံစားရရင်မနေနိုင်ဘူးအဲ့ဒီလိုစွဲလေးတွေကိုယ်ယူထားတဲ့ယူလေးတွေဖြောက်လို့မရဘူးကိုယ့်ရဲ့တတိယဇာတိလေးတွေဖြောက်လို့မရဘူးအဲ့ဒီအစွဲလေးတွေဖြစ်သွားတော့အစွဲကတယောက်နဲ့တယောက်မတူဘူးအစွဲမတူတဲ့အတွက်ကံတွေကတူပါမှာအစွဲမတူလို့ကံမတူဘူးကံမတူတဲ့အခါကျတော့ဇာတိကတူပါမှာမတူတော့တချို့ကနှိမ့်တယ်တချို့ကမြင့်တယ်တချို့ကချမ်းသာတယ်တချို့ကဆင်းရဲတယ်လောကကြီးမှာဆင်းရဲချမ်းသာတဲ့ပုံစံနဲ့ညှိလို့ဘာမှမရဘူးဘလုံးမကြီးလို့မရနိုင်ဘူး။ဘာဖြစ်လို့မရနိုင်တယ်လဲဆိုတော့ကံတွေမတူကြဘူး။ဘာဖြစ်လို့ကံမတူတယ်လဲဆိုတော့စွဲတွေမတူကြဘူး။ဘာဖြစ်လို့စွဲတွေမတူတယ်လဲဆိုရင်တဏှာတွေမတူကြဘူး။တဏှာဆိုတာတယောက်နဲ့တယောက်ဘရောမမတူနိုင်ဘူး။တဏှာဆိုတာအကြိုက်ပေါ့နော်။အကြိုက်တွေကတယောက်နဲ့တယောက်မတူနိုင်ဘူး။အစိမ့်ကိုကြည့်တာချင်းလဲကြိုက်ပုံကြီးမတူဘူး။အတန်နားထောင်တဲ့အခါမှာလဲကြိုက်ပုံကြီးမတူဘူး။အနတ်အရသာတွေးတိစရာအားလုံးကအတူတူပဲတယောက်နဲ့တယောက်ထတ်တူထိုက်ကဖြစ်ဖို့အင်မတန်ခက်အကြိုက်မတူလို့ဆွဲမတူတာဆွဲမတူလို့ပြုလို့ဆောင်ရွက်ချက်တွေမတူတာကံတွေမတူတာကံတွေမတူလို့ဘဝတွေမတူတာအဲ့ဒါကိုဘဝတူအောင်လိုက်ညှိလို့ရပါမလားမရဘူးဒါကိုယ့်ကိုယ်ကိုသုံးသပ်ဖို့ပေါ့နော်ကိုယ့်ကိုယ်ကိုသုံးသပ်ဖို့ဆိုတော့မြတ်စွာဘုရားဟောတဲ့သမာဓိတော့ကိုခြေခံပြီးတော့ဘုန်းကြီးကဒါချက်ပြီးတော့ပြောလိုက်တဲ့သဘောပါကဲကောင်းမြတ်ရီတော့အကြိုက်တွေမတူကြတော့အဲ့ဒီအကြိုက်တွေကဘာကြောင့်မတူတာတော့အကြိုက်တွေတဏ္ဍာအဲ့ဒီအကြိုက်တွေဘာကြောင့်မတူတာတော့ဆိုတော့မြတ်စွာဘုရားဟောတာကတော့ဘယ်အထိလက်တန်းဟောလိုက်လဲအာယုံတွေမတူလို့ဟုတ်တယ်မလားအာယာဇရာဓမ္မဇရာဉာဏ်နဲ့သက်ဇရာအာယုံအမျိုးမျိုးရှိလို့တဏ္ဍာတွေဖြစ်လာ အစင်းကလည်းတာယာစရာ၊ကြိုင်းနစ်တဲ့စရာကောင်းတဲ့အစင်းအတန်ကလည်းဒီတိုင်းအနာရတာဒုတိယစရာဒီတိုင်းပဲသကုလောကိပိယရူပံတတ္တရူပံဣထေသာတဏဥပိ္ပဇ္ဇမန္တာဥပိ္ပဇ္ဇတိနိရောဇမန္တာနိရောဇတိမျက်စိကြည်တာကလေးသိပလျင်မိမိရဲ့စိတ်ထဲမှာကိုယ်တဏ္ဍာမှာရှိတဲ့မျက်စိကြည်တာကိုယ်အတွက်တော့အင်မတန်ตายာစီရအာယုံကလေးတစ်ခုပဲအစင်းဆိုတဲ့တရားကလေးကလည်းရူပံလောကိပိယရူပံတတ္တရူပံကိုယ်နဲ့ပတ်သက်တဲ့သာအစေသမီးစေသနိခင်ပွန်စင်းအဲ့ဒီအစင်းကလေးတွေကလည်းကိုယ်အတွက်တော့ตายာဘောရနှိမ့်ချเสียအစင်းကလေးတွေရှိပဲအတန်အနတ်အရသာဒီတိုင်းပဲနောက်တစ်ခါမြင်စိတ်ကလေးပေါ်တယ်မြင်စိတ်ပေါ်တော့မြင်လိုက်တယ်မြင်လိုက်တာလဲမြင်လိုက်ရတဲ့သဘာဝလေးပေါ်မှာตายရတဲ့တတ်မှတ်တဲ့နှိမ့်သက်တယ်ကြားလိုက်ရတဲ့သဘာဝလေးပေါ်မှာตายရတဲ့တတ်မှတ်တဲ့နှိမ့်သက်တယ်အားလုံးပေါင်းလိုက်ရင်တကူချင်းတကူချင်းတော့လိုက်မှတ်မနေနဲ့အားလုံးပေါင်းလိုက်ရင်အာယုံကလေးတွေကကြိုက်เสียအာယုံကလေးတွေမှုလို့တဏှာလေးတွေဖြစ်တယ်ပေါင်းချက်တကူရပါဟုတ်တယ်မလားပါတယ်လေအာယုံကလေးတွေကကြိုက်เสียအာယုံကလေးတွေမှုလို့ဘာဖြစ်တော့တဏှာဖြစ်တယ်ဒါပေမဲ့ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကပရိသတ်သမုပ္ပါဒီနဲ့ဖြည့်ဆွတ်ပြီးတော့တွေးကြည့်လိုက်မယ်ဆိုရင်ဘလောက်ပဲအာယုံတွေကောင်းနေကောင်းနေဝေဒနာကကောင်းတယ်လို့သတ်မှတ်မှာတဏှာဖြစ်တယ်ဝေဒနာကမကောင်းဘူးလို့သတ်မှတ်ရင်ဒေါသဖြစ်တယ်ဟုတ်တယ်မဟုတ်လားဥပမာခမင်းချက်ထားတယ်ခမင်းကလည်းဒီခမင်းဟင်းကလည်းဒီဟင်းဒါပေမဲ့လေမယားနှစ်ယောက်သတိကင်မောနှစ်ယောက်ထိုင်စားတဲ့အခါမှာတယောက်ကကောင်းတယ်ပြောတယ်တယောက်ကမကောင်းဘူးပြောတယ်ဘာဖြစ်လို့တယောက်ကကောင်းတယ်ပြောတာလဲဘာဖြစ်လို့တယောက်ကမကောင်းဘူးလို့ပြောတာလဲဆိုရင်ဝေဒနာကွာသွားလို့ဟုတ်တယ်မလားဘာကွာသွားလို့လဲဝေဒနာကွာသွားလို့အဲ့ဒီတော့တဏှာနဲ့အာယုံကြားမှာဝေဒနာလေးကြားကန်ထက်ပြလိုက်ဝေဒနာကွာသွားလို့တဏှာကွာသွားလို့အဝေဒနာကဘာဖြစ်လို့ကွာသွားတာလဲမေးတော့ဖတ်တာကြောင့်ဖြစ်တယ်ဝေဒနာဒီဘယ်လိုကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်တယ်ဖတ်တာကဘာပြောတာလဲတွေးထမှုသဘောလေးအဲ့တော့ဖတ်တာကတွေးထတဲ့သဘောလေးကိုပြောတာနော်တွေးထတဲ့သဘောလေးပဲအကောင့်ထဲမရှိဘူးအရာဝတ္ထုမဟုတ်ဘူးသဘာဝလေးတွေးထတဲ့သဘာဝလေးကိုဖတ်တာလို့ပြောလိုက်တာဖတ်တာလို့ပြောလိုက်တာဥပမာဒီကနေပြီးတော့ဟိုဘက်ကိုကြည့်လိုက်တဲ့ပင်လယ်တွေးမယ်အပင်လေထဲမှာလေကလေးတစ်စင်းနဲ့နိုင်နေတဲ့လေတွေကလည်းပဲပြင်းထန်နေတဲ့အခြေလေကလေးတစ်စင်းနဲ့မြုပ်လို့မြုပ်ခင်လှော်ခတ်နေတာမျိုးဒီကနေတွေ့ရင်စိတ်ထဲကနေအလိုလိုရင်းနဲ့ပုံနေတယ်။သူကလည်းကိုယ်စီရောက်လာသလားမရောက်လာဘူး။ကိုယ်ကလည်းသူ့စီရောက်သွားသလားမရောက်ဘူး။ဒါဖြင့်ဘာဖြစ်လို့ကိုယ်ကရင်ပုံနေတယ်လဲ။ဖတ်တာကဆက်သွယ်ပေးထားတယ်။ဘာနဲ့ဘာနဲ့ဆက်သွယ်ပေးထားလဲကိုယ့်ရဲ့မျက်စိကြည့်နဲ့သူ့ရဲ့အစင်းနဲ့ဆက်သွယ်ပေးထားတယ်။ကိုယ့်ရဲ့မျက်စိကြည့်နေသူ့ရဲ့စိတ်နဲ့တွေမကဘူးမြင်လဲရတဲ့မြင်စိတ်နဲ့ပါဆက်သွယ်ပေးလိုက်တော့အဲဒီသုံးမျိုးဆက်သွယ်လိုက်တဲ့အခါကျတော့ဟောမိမိရဲ့မျက်စိအမြင်ထဲမှာရင်ဖို့စရာလေးတွေဖြစ်လာတယ်။သစ်ပင်ထိပ်ပါကိုလေတယောက်ကတက်တဲ့အမြင်ကြီးသစ်ပင်ကအမြင်ကြီးအဲဒီပုံမှာတက်တဲ့အခါကျတော့အောက်ကနေကြည့်ရင်ရင်ဖို့နေတယ်ကိုယ်နဲ့လည်းပါဆက်တယ်ဘာမှမဆိုင်ဘူးမဆိုင်ပေမဲ့ကိုယ့်မျက်စိအကြည့်နဲ့သူရဲ့ဆင်းနဲ့မြင်လိုက်ရတဲ့မြင်စိမ့်နဲ့သုံးပါပေါင်းလိုက်တဲ့အခြေခံကြောင့်စိတ်ထဲမှာရင်ပေါ်တဲ့သဘောလေးဖြစ်သွားတယ်သုံးပါပေါင်းဆောင်လိုက်တာဒီဘယ်လိုလဲဖတ်တာအဖတ်တာကိုအဲ့ဒီလိုနားလည်လဲပေါ့နော်အဲ့တော့ဖတ်တာရဲ့တွေ့ထမှုသည်မိမိရဲ့စိတ်ထဲမှာခံစားမှုအထိအကျိုးတရားမှုဖြစ်သွားတယ်အဲ့တော့ဖတ်တာရဲ့တွေ့ထမှုကအားနည်းမယ်ဆိုရင်တွေ့ထထုထုခံစားမှုမရှိဘူးအမှုမဲ့မှတ်မဲ့ဖြစ်သွားတယ်အဲ့ဒါကြတော့ဘာဝေဒနာဖြစ်မလဲဥပေက္ခဝေဒနာဖသရဲ့တွေ့ရမှုကသိက္ခာအားကောင်းမယ်ဆိုရင်ထင်ရှားမယ်ဆိုရင်ခံစားတဲ့ဝေဒနာကလည်းထင်ရှားသွားတယ်ကြာရင်ဒုက္ခဝေဒနာမကြာရင်အဲဒုက္ခနဲ့ဒုက္ခနှစ်မျိုးကွဲသွားတယ်ဒါဖသရဲ့တွေ့ရမှုအားကောင်းရင်ဒုက္ခနဲ့ဒုက္ခနှစ်မျိုးဖသရဲ့တွေ့ရမှုအားနည်းရင်ဥပေက္ခဘလို့ပဲဖြစ်ဖြစ်ဝေဒနာဖြစ်တာဒီဘလို့ကြောင့်ဖြစ်ဖသကြောင့်ဖြစ်တာကြီးပဲနော်အဲဒါကြောင့်ဝေဒနာသည်ဖသကြောင့်ဖြစ်တယ်ဆိုတဲ့သဘာဝလေးကိုပရိစ္ဆသမုပ္ပန်နည်းရသဘောပေါက်လိုက်ပါအဲဒီဖသသည်ဘယ်လိုကြောင့်ဖြစ်တော့သလာယရနာကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်လဲ သာလာယရဏဒရာမျက်စိနာနေကောင်းလျာကိုစိတ်ကိုပြောတာအဲသူတို့ကြီးပဲတက်တက်ဖတ်တာမဖြစ်နိုင်သေးပါဘူးအစင်းသာနာရသာဒုတိယဇာကြံတွေးဇာဆိုတဲ့အာယုန်တွေနဲ့တိုက်မှဖြစ်တယ်တိုက်ရုံနဲ့လည်းဖြစ်ပြီလားမဖြစ်သေးဘူးမြင်စိတ်ပေါ်မှကြားစိတ်ပေါ်မှနာစိတ်စားစိတ်ဒုတိယစိတ်ပေါ်မှအဲ့ဒီမှဖြစ်တာကိုနော်အဲ့ဒီတော့အရဟံဘယ်ချုံပြီးတော့သာလာယရဏလို့ပြောလိုက်တာပေါ့အဲ့ဒီတော့ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေကတကူကောက်ချက်ချကြည့်လိုက်သလာယရဏကြောင့်ဖတ်တာဖြစ်တဲ့ဖတ်တာကြောင့်ဝရဏဖြစ်တဲ့ဝရဏကြောင့်တဏှာဖြစ်တဲ့တဏှာကြောင့်ဘလူဖြစ်တော့ဥပါရဖြစ်တဲ့ဥပါရကြောင့်ကမ္မဘဝဖြစ်တဲ့ကမ္မဘဝကြောင့်ဇာတိဖြစ်တယ်ဘဝတစ်ခုရသွားပြီဟုတ်တယ်မဟုတ်လားဘဝတစ်ခုရသွားတာဒီကောင်းတဲ့ဘဝပဲရရဆိုးတဲ့ဘဝပဲရရဗာသစ္စာဒုက္ခသစ္စာရသွားတာလောကအနေနဲ့ပြောရင်တော့နော်တို့ပြင်းတတ်ပြီးချမ်းသာတဲ့ဘုံဘွားရောက်ရင်ကျင့်တတ်เสียပေါ့ဒါပေမဲ့သစ္စာမြင်နေကြည့်လိုက်တော့ဒုက္ခသစ္စာကျင့်တတ်เสียဘာမှမရှိဘူးအဲ့ဒါကိုသန္တရာလဲတယ်လို့ခေါ်တယ်ဒါတော့နိဗ္ဗာန်နိဗ္ဗာန်ဆိုတာဒီဘာပြောတာလဲမေးတော့ဇာတိမဖြစ်ဘူးဇာတိမဖြစ်ဘူးဆိုတာခန္ဓာကောဖြစ်ရလားခန္ဓာလည်းမဖြစ်ဘူးခန္ဓာမဖြစ်ဘူးဆိုတာဒုက္ခသစ္စာကောဖြစ်ရလားဒုက္ခသစ္စာလည်းမဖြစ်ဘူးဒါတော့ဇာတိလည်းမဖြစ်ခန္ဓာလည်းမဖြစ်ဒုက္ခသစ္စာလည်းမဖြစ်ဇာတိမဖြစ်တဲ့အတွက်ဇရာလည်းမဖြစ်သရဏမရဏလည်းမဖြစ်အဲ့ဒါတွေအားလုံးမဖြစ်တာသည်နိဗ္ဗာန်အဲ့တော့နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကအခုနပြောသွားတဲ့ပရိသတ်သမုပ္ပါအစင်မှာဘယ်နေရာကနေစောင့်ပြီးတော့အဲဝေဒနာကနေစောင့်ပြီးတော့ဓာတ်ဒီတော့မလားဝေဒနာမဖြစ်အောင်ဓာတ်ပါလားမဟုတ်ဘူးဝေဒနာမဖြစ်အောင်ဓာတ်လို့ရမလားဘာဖြစ်လို့မရတယ်လဲဆိုတော့ဟိုဘက်မှာကြည့်သလာယရဏဖသဝေဒနာတရားစုတခုခုနပြောသားတယ်နော်မြင်လိုက်တယ်မြင်လိုက်တာနဲ့ဒီပိုင်းနဲ့ဖသဖြစ်သွားပြီဖသဖြစ်တာနဲ့ဒီပိုင်းနဲ့ဝေဒနာဖြစ်သွားပြီဒီတော့သလာယရဏနဲ့ဖသကြားမှာသလာယရဏသာဖြစ်စေဖသမဖြစ်စေနဲ့လို့တားလို့ရမလားမရဓမ္မစဖသသာဖြစ်စေဝေဒနာမဖြစ်စေနဲ့လို့တားလို့ရမလားဒါလည်းမရသူတို့ကတောစုဟုတ်တယ်မလားသာလာယရဏကနေမျက်စိကနေစိတ်ကိုမြင်လိုက်တာနဲ့တပည့်နဲ့ဖသဖြစ်တဲ့ဖသဖြစ်လိုက်တာနဲ့တပည့်နဲ့ဝေဒနာကဖြစ်သွားပြီမြတ်စွာဘုရားတော်တားလို့မရဘူးနော်ဒါကြောင့်မလို့ဒီကြားထဲမှာမဖြစ်အောင်တားလို့ဖြစ်မလားမရနိုင်ဘူးဟုတ်ပြီကဲဒီဘက်ကိုလည်းတစ်ခါကြည့်လိုက်တဏှာဥပါဒကံတဏှာရဲ့သဘာဝလေးပေါ်လာပြီဆိုတာနဲ့တပည့်နဲ့ဥပါဒဇလမုလိချင်းချင်းဖြစ်သွားတာပဲတရားနည်းရနေမှာဆလတ်မှုဖြစ်တာမဟုတ်ဘူးဟုတ်တယ်မလားမြင်နေမြင်ကိုကြားတဲ့အာယုံလေးတွေ့ရင်မြင်တာနဲ့မြင်မြင်ချင်းဆွဲသွားတာပဲနော်တရားနည်းရနေမှာဆွဲတာတရားနည်းရအထိဥပါဒါကစောင့်နေသလားမစောင့်ဘူးကိုကြားတဲ့အာယုံလေးတွေ့တယ်တဏှာဖြစ်တယ်ဖြစ်ဖြစ်ချင်းဥပါဒါဥပါဒါလေးဖြစ်တာနဲ့ချက်ချင်းကိုမျက်စိလေးစွေပြီးတော့ကြည့်မိတယ်ဓမ္မဘုရားတန်းရောက်သွားတာဒီကြားထဲမှာတဏှာနဲ့ဥပါဒါကြားမှာမကုအောင်တားလို့ရလားဥပါရณะကံကြမှာမကုအောင်တားလို့ရလားဒါလည်းမရနော်ဒီတော့ဟိုဘက်ကအုစုကသလာယရဏဖသဝေဒနာဒီဘက်ကအုစုကတဏဥပါရကံအဲ့ဒါသလာယရဏဖသဝေဒနာကလည်းဒီကြားထဲမှာဖြတ်လို့မရဘူးဖြတ်မကြိုးစားနဲ့ဖြတ်ဖို့မကြိုးစားနဲ့တဏဥပါရကံဒီသုံးမျိုးကြားထဲမှာလည်းသွားဖြတ်ဖို့မကြိုးစားနဲ့ဖြတ်လို့မရအဲ့ဒီတော့ဘယ်နေရာမှာဖြတ်မှာအဆင်ပြေမလဲဆိုတော့အဲဟိုဘဥစုနဲ့ဒီဘဥစုကြားဝေဒနာနဲ့တဏှာကြားမှာဖြတ်မှာအဆင်ပြေမှာဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့သန္တရာမလဲခြင်းမဘူးဇာတိတွေမဖြစ်ခြင်းမဘူးဆိုရင်ကမ္မဘဝဒီဘက်ကဥပါဒံဒီဘက်ကတဏှာဒီသုံးမျိုးမဖြစ်အောင်တော့အဲ့ဒီသုံးမျိုးမဖြစ်အောင်လို့ဆိုတော့အဲ့ဒီသုံးမျိုးမှာဘလူကစတဏှာကစတဏှာကစတာဖြစ်တဲ့အတွက်တဏှာကစပြီးတော့မဖြစ်စေဘူးတဏှာမဖြစ်အောင်လုပ်ရင်ဥပါဒါလို့လို့သိတယ်ဥပါဒါသိရင်ကမ္မဘဝလို့လို့ငြိမ့်တယ်ဟုတ်တယ်မလားအလုပ်တွေတော့လုပ်တော့လုပ်မယ်ကမ္မဘဝတရားလုပ်တွေလုပ်တာဒါပေမဲ့တဏှာကြောင့်ဖြစ်တဲ့ကံတော့မဟုတ်တော့ဘူးဥပါဒါကြောင့်ဖြစ်တဲ့ကံလည်းမဟုတ်တော့ဘူးအရင်ကြီးဆုံးတော့ကအရင်ကြီးဆုံးကကံဖြစ်တာကိုကြောက်ဖို့မလိုဘူးနော်ပါတယ်လေ 干撇大哥家伙不了不老的口老大哥家伙不了不几斤几拿到你拿到喏几斤几吧拿到你拿到吗杀几杀吧提对你提对吧大伯妹在那么撇不及及的大伯母啦干嘛不好的那个几米的拿到米的杀米的那干嘛不好的好的母啦等一下对及的干嘛不好的那个干嘛的哥哥老来的我自己干嘛的哥哥表来的我老干嘛的哥哥追来的啊、老的个老阿妈不教呢，喏，表阿妈嘞不教呢，表阿妈嘞不教呢，爸教阿妈，哎，在哪片马上教，喏，在哪片马上教，啊，在哪老皮的，下面嘛，老的个老的先教嘛，在哪么巴来了老没了，老的多追了没有，在哪皮皮说的，在哪教，对老的老个老没比他皮大米，行啊，阿这么，那不然咋都不办理呢？我不好过东大不表达喏。阿里头干嘛不好说呢老的苦老的你呀嘛新鲜的老的苦皮肤是哪个真的没办法。真的没办法真的见到你找到了见到了呗。好的吗啦真的见到你找到了见到了呗这里呢见到了呗。阿里的阿里嘛今天要把球给真的呗。喏干嘛真的呢找到了今天没有嘛。干嘛的那边也找到了北边那边的干嘛的那些也找到了别的啊这个人是谁谁也让你别的啊这个人是不够的不然我谁谁也没没别的过这里的过算里的阿勇的哥哥爸妈没媳妇所以被阿勇的搬到了嘛谁谁也是没媳妇代表了好的吗阿勇的哥哥搬到了谁谁也你要把人说的代表了啊这个人是所以是的啊家里说的爸妈没媳妇所以爸妈嘞谁谁也是这样的没媳妇。大家没了在哪去了找到去了。谁谁也得找到我喏谁谁也得找到。啊这个老家的妈表家的啊这个家的我别看表来吧啦表来吧啦我别看表来吧啦我表来。大个来的大个来的过来看老大比都会拿来都骗你比都不拿都骗你比没买你的生意你的啊都玩的都皮皮皮过来干路皮皮皮干皮来巴拉没皮奶巴拉没皮奶呢在哪里呢好的吗在哪里的我把他们皮不拉皮的我把他们皮到该干我自己干不到干的都呢搬到那楼的没楼不拉楼楼的我被干皮巴拉的没皮奶不啊那里在哪里的不啊那里的我被干皮奶哪里我被干皮奶不是那个把钱嘛在这哪给嘛喏在哪给嘛朋友们在这哪没哪也是在找他端哪哪里在哪给我背单哪好的不能在哪没背单哪也是在找他端哪嘛不端哪不也是在找他端哪在哪背单哪喏在哪背单哪而且现在龙王没背单哪你把我还没背单我在外面都有一定的背单他比好的不能阿弟家嘛的回答他比。回答他的名字的大道呢的密道跟路来行吗这个不能跟你说的都也是这些嘛。今天你年年年年年年把我回答他路来在哪个回答他把那回答了阿弟呢回答他。没那回答他不顾呢把别的阿弟呢回答了记得么个明明的在明明的人压紧了。大家记得那个就求你他。大家真的跟他也阿楼干了干嘛不好的楼干的新建的楼品没新建的楼品咋地没顾着。你还哪里的楼梯上面好的吗啦干一干我自己干不了干不起不来去的干嘛不好压力啦把别的楼新建到你。好的干嘛不好新建不是那个所谓给嘛品没所谓给嘛是那个真的给嘛品没他的干嘛不好真的我把他干嘛不好都没有了嘛。真的他洗了干嘛我把他批批他们。我把他批了干嘛不好不然嘛弄好像弄没有在哪个兄弟干的屁股屁股啊那叫我们生前的干屁股是哪里不如果咱们屁股呢哎在哪个大这都没有了嘛在哪大部业绩的在哪大家看见了后面嘛这样干不能没有了都没有不留的呢大来的人呢判大为人呢阿龙包也能还没有过为年呢有大来的人判大为人呢还没有大来的人判大为人呢都飘了一个呗阿里的嘛为年来把呢那有来把呢免税的文言，看到不啦？ မြေစိတ်သရဝိညာဉ်မလားခုနသလာရဏမှာမျက်စိအစင်းရဲ့ပေါင်းတော့မြေစိတ်ပေါ်တယ်မျက်စိအစင်းဒီရောက်မြေစိတ်ကနံမြေစိတ်ဒီဝိညာဉ်သူနဲ့ရှင်နေတဲ့တရားတွေဖတ်တာတို့ဘာတို့ကနံမျက်စိအစင်းမျက်စိအကြည့်တို့စိတ်တို့ကရောက်ဒီလိုဆိုတော့သလာရဏဖတ်တာဝေဒနာလို့ပြောလိုက်တာနဲ့တပြိုင်တည်းနာယုတ်ဝိညာဉ်ပါပြီးသားဖြစ်ပါဘူးဟုတ်တယ်မလားပြောလိုက်တော့3မျိုးတကယ်ဖြစ်တာက5မျိုးအဲ့တော့3မျိုးပဲပြောကြပါမယ်နော်ဒီတော့သာလရဏဖသဝေဒနာကိုခန္ဓာအနေနဲ့ဖွဲ့ကြည့်လိုက်ရင်ခန္ဓာမတစ်ပါးရမလဲ၅မျိုးအဲဒီတော့ဝေဒနာတစ်မျိုးတည်းပဲခွဲပြီးတော့သုံးသပ်လို့မရဘူးဖသတစ်မျိုးတည်းခွဲပြီးတော့သုံးသပ်လို့မရဘူးသာလရဏတစ်မျိုးတည်းခွဲပြီးတော့သုံးသပ်လို့မရဘူးအားလုံးပေါင်းပြီးတော့သုံးသပ်ကြည့်လိုက်ရင်ခန္ဓာမတစ်ပါးလဲအော်ဒီလိုဆိုတော့ဝေဒနာနဲ့တဏှာကြားမှာမကူအောင်လို့ဆိုပေမဲ့အဓိကကတော့ခန္ဓာ၅ပါးနဲ့တဏှာကြားမှာမကူစေနဲ့ဟုတ်တယ်မဟုတ်လားပဲနဲ့ပဲကြားလေခန္ဓာ၅ပါးနဲ့တဏှာကြားရုပ်စလဲရုပ်နဲ့စလဲနာပေါ့နော်အဲဒီကနေတဏှာကိုမကူးစေနဲ့ဆိုတော့တဏှာမကူးအောင်ဘာကိုရှုမလဲဒီခန္ဓာ၅ပါးကိုရှုအဲ့တော့ခန္ဓာကမဖြစ်စေချင်တာကတဏှာရှုရမှာကခန္ဓာဘာလဲလဲမဖြစ်စေချင်တာကတဏှာရှုရမှာကခန္ဓာအဲ့ဒါမြတ်စွာဘုရားကတဏှာကိုရှုလို့တော့မပြောဘူးနော်ပါကိုရှုလို့ပြောတော့တကယ်လို့ဘုန်းကြီးတို့ပရိသတ်တွေကတဏှာကိုရှုကျင်ပါလေဆိုရင်လည်းပဲဒီတဏှာသည်နံပါတ်1နံပါတ်3ကမှရှိတဲ့တဏှာမဟုတ်ဘူးနံပါတ်2ကွဲတမှဖြစ်နေတဲ့ခန္ဓာအနေနဲ့ရှုတာဘာအနေနဲ့ရှုတာလဲခန္ဓာအနေနဲ့ရှုရင်နံပါတ်3ကွဲလားနံပါတ်2ကွဲလား2ကွဲတဏှာကိုရှုရင်ရှုမယ်ဒါပေမဲ့အဲ့ဒီတဏှာကိုရှုရင်အဲ့ဒီတဏှာကိုတဏှာဖြစ်နေရှုတာလားခန္ဓာအနေနဲ့ရှုတာလားခန္ဓာနေနဲ့ရှုရင်အဲ့ဒီခန္ဓာကဖြစ်ပြက်ရှုတဲ့ညာကမဲ့ခန္ဓာဖြစ်ပြက်ကဘာသိစာဘယ်ကွက်ထဲရောက်ပါနေကွက်ထဲရောက်ပါသိကြကြည့်နော်သောကွက်ထဲမှာမရှိဘူးသောကွက်ထဲမှာရှိတဲ့တဏှာတွေဘာသိစာလဲသမုဒိယသိစာနေနဲ့ရှုရမလားဒုက္ခသိစာနေနဲ့ရှုရမလားအဲ့ဒီတော့တဏှာကိုရှုလို့မရဘူးမစုံလို့ဘူးရှုခြင်းရှုဒါပေမဲ့တဏှာကိုရှုရင်သမုဒိယသစ္စာနေနဲ့ရှုတာမဟုတ်ဘူးဘာသစ္စာနေနဲ့ရှုမှာလဲဒုက္ခသစ္စာနေနဲ့ရှုရင်နေကွက်ထဲမှာလားသောကွက်ထဲမှာလားနေကွက်ထဲမှာဥပါဒဏ်ကိုလည်းရှုလို့မရဘူးလားရတယ်ဒါပေမဲ့ဥပါဒဏ်နေနဲ့ရှုမှာလားဒုက္ခသစ္စာနေနဲ့ရှုမှာလားဒုက္ခသစ္စာနေနဲ့ရှုရင်သောကွက်ထဲမှာလားနေကွက်ထဲမှာလားခန္ဓာအနေနဲ့ရှုတယ်ကမ္မဘဝဆိုတာတခြားလားစေတနာလားစေတနာရှုလို့မရဘူးလားရဒါပေမဲ့စေတနာအနေနဲ့ရှုမှာလားခန္ဓာနေနဲ့ရှုပါလားခန္ဓာကဖြစ်ပြပါသစ္စာဘယ်ကွယ်နဲ့ရောက်ပါအဲ့ဒါအရှုကခန္ဓာပါသမယနှိကွက်မှာရှိတယ်ဒီလိုမလားနှိကွက်မှာရှိတဲ့ခန္ဓာကိုရှုလိုက်သုံးကွက်လာအောင်မလားအဲ့ဒီနည်းနဲ့တတ်တာနော်ကြည့်တော့ဆိုရင်ပြန်ပြောမယ်ပယ်ခြင်းနာကတခြားလားသုံးကွက်မှာရှိတဲ့တရားလားသုံးကွက်မှာရှိတဲ့တဏှာကိုပယ်ခြင်းရင်ဘယ်တရားကိုရှုရမှာလဲနှိကွက်မှာရှိတဲ့ခန္ဓာကိုရှုနေကွက်မှာရှိတဲ့ခန္ဓာကိုရှိရင်သုံးကွက်မှာရှိတဲ့တဏှာလာအောင်မလားမလာတော့ဘူးဒီတော့ဘုန်းကြီးတို့ပြည့်တတ်တယ်နော်ကိုယ်တဏှာကိုပြန်ပြီးတော့သုံးသပ်ကြည့်လိုက်တဲ့အခါကျတော့ဩတို့ရဲ့ခန္ဓာသည်တန်ត្រာလဲနေတာသည်ဒီတဏှာရှိလို့ဟုတ်တယ်မလားတဏှာရှိလို့တန်ត្រာလဲတာဘာဖြစ်လဲတဏှာဥပါဒါကံလို့ပြောပြမယ်လို့လည်းပဲတဏှာကအဓိကမလားဒါကြောင့်တဏှာရှိလို့သန္တာလဲတာအရိတနာသည်ဘာကြောင့်ဖြစ်လဲဥပမာခန္ဓာမနှပါလဲအရိခန္ဓာ၅ပါးထဲမှာထင်ရှားဆုံးကတခြားလားဝေဒနာလားအဲဒါကြောင့်ဝေဒနာရှိဝေဒနာဖြစ်လို့တဏှာဖြစ်တာတဏှာဖြစ်လို့ခန္ဓာရခန္ဓာရလို့ဒုက္ခရောက်တာအချင်းချုပ်လိုက်တော့လေဘာလဲလဲဝေဒနာရှိလို့တဏှာဖြစ်တယ်တဏှာဖြစ်လို့ခန္ဓာရတယ်ခန္ဓာရလို့ဒုက္ခရောက်တာဒီလိုမလားဒုက္ခမရောက်ရှင်တရားရှိရမလားဝေဒနာရှိရမလားဝေဒနာရှိရလဲဝေဒနာတစ်ပါးရလားခန္ဓာ၅ပါးလားခန္ဓာ၅ပါးကဖြစ်ပြက်ရှုတဲ့ဉာဏ်ကမဲ့ခန္ဓာ၅ပါးဖြစ်ပြက်ကဗာသိစ္စာရှုတဲ့ဉာဏ်ကအေတနာကိုမလားဗာသိစ္စာသိပါလေတဏှာသိတယ်ဆိုတာနဲ့တပြိုင်နဲ့ဥပါဒဏ်လည်းသိပြီကာမဘဝလည်းတဏှာကိုချုပ်တဲ့ကံတွေကမသိဘူးလားသိအဲ့ဒါတရားလုံးသိဗာသိစ္စာတွေတော့သမုဒိယသစ္စာသိပြီဆိုမှတော့ဇာတိဆိုတဲ့ဒုက္ခသစ္စာရအောင်မလားဒုက္ခသစ္စာမရရင်ဝဏသိတွေ့အောင်မလားဒုက္ခကမငြိမ်းဘူးလားငြိမ်းတာဖြစ်သဘောပြတ်သဘောကမငြိမ်းဘူးလားငြိမ်းတာ အဲ့ဒါ၄ချုပ်တာတွေကြာလာနေပါလားအဲ့ဒါကြောင့်ကိုကိုကိုပြသုံးသားလိုက်မယ်ဆိုရင်တို့ဘလုံးနည်းတဲ့နေပါရအောင်ကြိုးစားမလဲဆိုတော့နီလန်မရဘူးလားရနီလန်ရပါပြီဟုတ်တယ်မဟုတ်လားကြိုးစားဖို့ပဲလိုတာပဲနော်ကြဲကောင်းပြီးသားပြီးနိုင်လဲစီတော့ဒါတွေကိုတော့ကြအောင်လို့အေးကျမ်းမှာကျမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသန္တာရမြတ်ကြီးကိုနေနာသဘွယ်တည်းနဲ့အောင်ပြုစုဆောက်ရှောက်သဘာဝနိုင်သောသန္တာရပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။